ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့မှာစစ်ကောင်စီတပ်နဲ့တပ်အံပလံ TNL အကြတိုက်ပွဲပြင်းထန်နေပြီးနောက်ဖက်ကမြို့မှာတော့ကချင်တက် KIA နဲ့တိုက်ပွဲတွေရက်စက်ဖြစ်ပွားနေတာပါလက်တလောတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကို PSLF TNL ရဲ့ပြောရေးဆိုခွင့်ရှိသူက VOA ကိုအခုလိုပြောပါတယ
်ဒီနေ့ကတိုက်ပွဲတရင်တက်လာတာကဒီကုတ်ခိုင်မှာတိုက်ပွဲတရင်ရှိမယ်ပေါ့နော်ကုတ်ခိုင်မှာတိုက်ပွဲဖြစ်တယ်ပြီးရင်ဒီနောင်ချိုဘက်မှာလည်းတိုက်ပွဲဖြစ်တာမျိုးရှိတယ်တိုက်ပွဲတရင်ဒါတည်ရပြီးတော့မှာဒီတိုက်ပွဲအသေးကိုယ်တော်စမတို့စီမြောက်တေကို
TNL ကကုတ်ခိုင်ကိုဝင်ရောက်တိုက်ခိုက်နေကြောင်းနတ်ဖက်ကကိုတော့ TNL ကတိုက်ခိုက်တာမဟုတ်ကြောင်းပြောပါတယ်ကုတ်ခိုင်ဒေသခံတယောက်ကတော့ဇီဒီကုန်းနေရာမှာတိုက်ပွဲပြင်းထန်နေကြောင်းနဲ့ကုတ်ခိုင်တိုက်ပွဲဟာ၄ရက်ရှိပြီဖြစ်ကြောင်းပြောပါတယ
်ဟုတ်ကဲ့အဲတော့ဆန်နေစီစီညာညာဇီဒီကုန်းကိုရင်တိုက်နေတာဘယ်နည်းလောက်ရှိနေလဲဆိုတော့၃ရက်၄ရက်လောက်တော့ရှိ
ဇီဒီကုန်းတိုက်ခိုက်ချိန်တိုင်းမှာစစ်ကောင်စီတပ်က၄ချောင်းကလာရောက်တိုက်ခိုက်တာရှိပြီးဒီမနေ့မှာ၄ချောင်းကချတဲ့ဘုံးဟာမြို့လယ်မှာကျခဲ့တာကြောင့်လူ၅ယောက်ခန့်ထိခိုက်ခဲ့ကြောင်းနဲ့အရင်ရက်ကလက်နက်ကြီးကြီးထိမှန်တာကြောင့်ရက်ွက်၄မှာလူတူးသေဆုံးကြောင်းပြောပါတယ်ဒေသခံတချို့ကတော့မြို့ပေါ်ရက်ွက်အတော်များများမှာတိုက်ပွဲဖြစ်ပွားနေတယ်လို့အရဲသားအချို့ထိခိုက်သေဆုံးပြီးနေအိမ်အများပြားလည်းပျက်စီးရကြောင်းပြောပါတယ်ကုတ်ခိုင်မြို့နယ်ကနတ်ဖက်ကရွာမှာလည်းတိုက်ပွဲဖြစ်ပွားတာ၅ရက်ခန့်ရှိနေပြီးဒီကနေ့မှလည်းတိုက်ပွဲဆက်လက်ပြင်းထန်နေဆဲရှိနေပါတယ်အခြားဒေသကိုရှောင်တိန်နေသူနတ်ဖက်ကဒေသခံကတိုက်ပွဲဖြစ်ပွားတဲ့29ရက်နေ့ကနေစတင်ပြီးဖုန်းလိုင်းတွေအဆက်အသွယ်ပြတ်သွားကြောင်းနတ်ဖက်ကမှကြန့်ရှိနေသူတွေထံကတခါတရံမှဖုန်း message ရကြောင်းနဲ့လက်ရှိကြားသိရတဲ့နတ်ဖက်ကအခြေအနေကိုအခုလိုပြောပြပါတယ
်နတ်ဖက်ကဖုန်းမရဘူးကျွန်တော်တို့ကစတင်ပြီးနတ်ဖက်ကလည်းမကူနိုင်ဘူးလားဖြစ်ပြောလိုက်လို့ရတယ်အဲ့ဒီနောက်ပိုင်းဆက်တယ်လို့ရတယ်သူကအဲ့မှာရှိတဲ့ကျွန်တော်တို့ကကောင်လေးတယောက်နဲ့မရှိနေတော့တခါတလေပြောလို့ရမျိုးလည်းမရဘူးဘယ်လိုအိမ်နဲ့အိမ်ဖက်မရတော့အကြည့်ကြတော့မပြောနိုင်တော့ဒါနဲ့အိမ်နေတဲ့တော်ပြည့်စုံကိုဘုံကြီးကျောင်းတို့စာတင်ကျောင်းတို့ဈေးတို့မိလောင်အဲ့ဒီလည်းတချို့လည်းမိလောင်ပြည့်စုံရတယ်ကြာဟိုရယ်ယူထိပ်တယ်လည်းတော်တော်ကြာတယ်ဒီနေ့ဆိုတိုင်နေဦးရက်ကလေးကတော့အိမ်တိုင်ကြာတာ6ရောက်လုံးပြီးသွားပြီကြာတယ်ကိုယ်လည်းတော်တော်များများဖြစ်ကြတာကွန်ပျူတာမရတော့သေးလို့မတည်ဘူးစင်ရအဲ့ဒီလည်းနေလို့မရသူကကြားတော့တော့ကြံပြောနေတာပြီးတော့အပေါ်လည်းလည်းမကြည့်တော့ဘူးသူကဒီရွာထဲမှာပြန်ရွာအကြည့်ဖြစ်နေတယ်တော်တော်များများအိမ်ထဲမှာဝင်ခိုးကြတော့အဲ့ဒီပြန်ရှိတဲ့ကောင်ကျင်းနေရတယ်ဒီကလေးနဲ့ကျဲအဲ့လိုအလိုအိမ်တွေဒီကဖြစ်နေတ
ာ KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့နတ်ဖက်ကမှတိုက်ပွဲဖြစ်နေရအနည်းဆုံး3ရက်ခန့်ရှိနေပြီးဖုံးဆက်သွယ်လို့မရတာကြောင့်အခြေအနေအသေးစိတ်မသိရကြောင်ပြောပါတယ
်။တမ်းမြောက်ဘက်ကတော့ကျွန်တော်တို့ဖုံးလိုက်တယ်ဆက်သွယ်မရတော့ဖြစ်။ဒီမှာတက်ကဖုံးတယ်လည်းအကုန်လုံးလိုက်တာ။ကျုပ်ဖုံးတယ်လည်းအဲ့ဘက်မှာခက်ခဲတွေများရှိတယ်။ဟိုနတ်ဖက်ကဘက်မှာကတော့တက်ဘက်ကတော့ရှိဖို့တော့ရှိပါတယ်ဒါပေမဲ့အဲချင်းရောဒေးစီကတော့ဘာမှမသိဘူးဖြစ်နေတာအဲ့တော့စက်တော့ပါတယ်ဟိုမှာပြတာတော့အခုသူမြက်လာတော့ရှိပါပြီကျွန်တော်ဖွင့်သူတွေလည်းဆက်တော်ကြည့်တော့ဘာမှဘုံလည်းမရှိဘူးလို့ပဲပြောတ
ာကချင်းပြည်နယ်အတွင်းမှာတော့တိုက်ပွဲသတင်းတက်လာတာမရှိကြောင်းဆက်ပြောပါတယ်ကိုကန့်ဒေတာလောက်ကင်ဘက်မှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးဒီဇင်ဘာလ31ရက်နေ့ကလေကြောင်းကတိုက်ခိုက်တာကြောင့်အရက်သားတယောက်တည်ဆုံးခဲ့ကြောင်းနဲ့တိန်းနီမျိုးဘက်မှာစစ်ကောင်စီကလက်နက်ကြီးပစ်ခတ်တာကြောင့်အရက်သား3ဦးထိခိုက်ခဲ့ကြောင်းကိုကန့်တက် MMDA ကသတင်းထုတ်ပြန်ထားပါတယ်လက်ရှိရှမ်းမြောက်ဒေတာတိုက်ပွဲသတင်းတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာတော့မရှိပါဘူးခင်ဗျာ